မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်အောင်မြင်ဖို့အတွက်စစ်ဘုတွေရဲ့ထောက်ခံအားပေးမှုလူတဲလို့ယူဆကြပါတယ်ဒီမိုကရေစီပြုပြင်ရေးနဲ့အလှမ်းဝင်နေတဲ့စစ်ဘုဟာလူအခွင့်အရေးတရားဥပဒေနဲ့ဒီမိုကရေစီကိုသဘောပေါက်လာရင်အသင်ကူးပြောင်းရေးကိုအထောက်အကူပြုနိုင်တယ်လို့အင်္ဂလိပ်နဲ့အမေရိကန်အစိုးရကယူဆပါတယ်ဒါကြောင့်ဗမာတပ်မတော်နဲ့တိုက်ရိုက်ဆက်သွယ်ပြီးပညာရေးသင်တန်းနဲ့အလုပ်ယုံဆွေးနွေးပွဲတွေလုပ်ပါတယ်2023မှာကျင်းပတဲ့ထိုင်းအမေရိကန်ဝေဟောက်စီရေးလက်ကျင်ခန်းကစပြီးဗမာစစ်ဘူကိုလေ့လာခွင့်ပြုပါတယ်။အမေရိကန်အစိုးရရဲ့အပြည်ပြည်ဆိုင်ရာစစ်ပညာဘေးအစီအစဉ်အရ1988မတိုင်မီအမေရိကန်မှာတင်ဒန်းတက်ခဲ့တဲ့ဗမာစစ်ဘူ200နီးပါးရှိပါတယ်။ဒါပေမဲ့အခုလုပ်နေတဲ့အလုပ်ရုံဆွေးနွေးပွဲနဲ့တင်ဒန်းတွေကတော့လူအခွင့်ရေးနဲ့စစ်ပွဲမှာလိုက်နိုင်ရမယ့်စီးမင်းဥပဒေကိုတင်ပေးတာသာဖြစ်ပါတယ်။ဒါတွေကိုနားလေသဘောပေါက်လာရင်ဗမာစစ်ဘူတွေစစ်မှုတမ်းပီတလာလိမ့်မယ်လို့အမေရိကန်နဲ့အင်္ဂလိပ်ကမျှော်လင့်ပါတယ်။စစ်မှုတမ်းပီတမှုဆိုတာနိုင်ငံရေးကင်းရှင်းမှုဖြစ်တယ်လို့အမေရိကန်နဲ့အင်္ဂလိပ်ကယူဆပြီးဗမာစစ်ဘူတွေကိုတင်ဒန်းပေးနေတာဖြစ်ပါတယ်
။ဒါပေမဲ့နှစ်ပေါင်းအစိတ်လောက်ဗမာစစ်ဘူတွေဆိုရှယ်လစ်သဘောတရားတင်ဒန်းတက်ခဲ့တာကိုအမေရိကန်နဲ့အင်္ဂလိပ်ကမေ့နေပုံရပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေဟာဗိုလ်ကြီးဘဝမှာ1963က1969အထိဗဟိုနိုင်ငံရေးသိပ်ပံကြောင်းမှာနှိပြဆရာလုပ်ပြီးဆိုရှယ်လစ်သဘောတရားကိုပို့ချခဲ့သူဖြစ်ပါတယ်။ဗိုလ်ချုပ်ကြီးနေဝင်ရဲ့တသွေးတသံတမိန့်စနစ်အတိုင်းဆိုရှယ်လစ်လမ်းစဉ်ကိုစစ်ဘုစစ်သားတွေယုံကြည်ခဲ့ကြပါတယ်။ဗမာဘရင်ဒလီနဲ့စစ်တပ်စနစ်ပေါင်းစပ်လိုက်တဲ့အခါမှာဗမာစစ်ဘုဟာခိုင်းသမျှအကုန်လုပ်ပါတော့တယ်။ဒါကြောင့်အလုသမားလေသမားအကျိုးတည်ဖို့မယ်ဆိုတဲ့ဆိုရှယ်လစ်စစ်ဘုဟာ1988ကစပြီးအရေးရှိကိုထောက်ခံအားပေးတဲ့တတိယစစ်ဘူဖြစ်လာပါတယ်။စစ်ကောင်းဆောင်ရဲ့အလို့ကြောင့်စစ်တပ်ကလိုက်လုတာဖြစ်ပါတယ
်။တသွေးတန်တမိတ်ကသာအဓိကထားတဲ့စစ်အာဏာရှင်စနစ်ကိုဗိုလ်ချုပ်ကြီးနေဝင်က25နှစ်၊ဗိုလ်ချုပ်ဖူးကြီးတန်းရွှေက19နှစ်၊စုစုပေါင်း44နှစ်ကျင့်သုံးပြီးမှနေပြည်တော်မှာအယက်သားတစ်ပိုင်းအစိုးရပေါ်ထွက်လာတာကိုသတိပြုသင့်ပါတယ်။ကြွားချတာကတော့စစ်တပ်နဲ့အစိုးရဟာဘုံနေဝင်ခင်မှာဆင်းရဲပြီးဗိုလ်တန်းရွှေခင်မှာချမ်းသာလာတာပါပဲ။ဒံငွေနဲ့အခြားပင်ဟဇာတရောင်းစားလို့ချမ်းသာလာတဲ့အခါအာနာရှင်ဗိုလ်ချုပ်ဟူးကြီးတန်းရွှေဟာဗမာမင်းအစဉ်အလာအတိုင်းနေပြည်တော်ကိုတည်ဆောက်ပါတယ်။ဗိုလ်ချုပ်ဟူးကြီးတန်းရွှေရဲ့အမိန့်အရဘိုကင်ညွတ်နဲ့ဘုံပေါင်းအေးဦးစီးပြီးနေပြည်တော်ကိုပြုတ်ဝဲစွာတည်ဆောက်ရတယ်လို့မော်ဝင်းသားဦးခင်ညွတ်ရဲ့ကျုံ့ပြရတဲ့ကျွန်တော်ဘဝအထူးထူးဆိုတဲ့ကိုကြီးအထုပ်ပတိစာအုပ်မှာဖော်ပြထားပါတယ
်။တိုင်းပြည်စည်ရင်နွမ်ပေါချိန်မှာအာနာရှင်အမိန့်နဲ့တည်ဆောက်တဲ့နေပြည်တော်ဟာဝန်တော်ဝန်ဘူးကြီးဖြစ်လာပါတယ်။မျိုးတော်တဲ့ဟာအုတ်ချုပ်သူလူဒန်းစားရဲ့လုံခြုံရေးအတွက်သာဖြစ်ပါတယ်။ဘရင်နန်းဆက်ရမျိုးတော်ကိုဗဟုပြုတဲ့မြမာမင်းအုတ်ချုပ်ရေးပုံစံကိုဦးတန်းရွှေကပြန်လည်ကျင့်သုံးနေတာဖြစ်ပါတယ်။ရှေးမြမာတပ်ဟာလကစားတဲ့အဖွဲ့အစည်းမဟုတ်တဲ့အတွက်ကုန်းမောင်ခေတ္တမှုတွေဟာပုဂ္ဂလိကလုပ်ငန်းရှင်လိုကိုနီးကိုဟန်နဲ့တပ်သားစုဆောင်ပြီးရပ်တည်ကြတာဟာအခုခေတ္တမှုနဲ့ဆင်ပါတယ်။ဗမာစစ်ဘုလောကမှာဆရာတပည့်ဆက်ဆံရေးနဲ့အမိတ်နာခံရေးဟာအဓိကဖြစ်နေတာမို့စစ်မှုထမ်းပီတာရေးသဘောတရားရေးနဲ့ယုံကြည်ချက်အတွက်နေရာမရှိပါဘူး။ဒါကြောင့်မားဆာလာခေတ်မှာပေးတဲ့သင်တန်းအားလုံးဟာနောက်ဆုံးမှအဟောတိကံဖြစ်ကုန်ပါတယ်
။မြန်မာပြည်မှာစစ်တပ်ကဥဆောင်ပြီးအသွင်ကူးပြောင်းနေတာမို့ပြုပြင်ရေးစိတ်သက်ရှိတဲ့စစ်ကောင်းဆောင်တွေကိုအမေရိကန်ကကူညီရမယ်လို့ဝါရှင်တန်အခြေစိုက်ပညာရှင်စတန်လေးဝက်စ်ကဆိုပါတယ်။ဒါကြောင့်အရင်ကရှိခဲ့မှုတွေစစ်တင်တန်းတွေပြန်ပွင့်ပြီးဗမာစစ်ဘူတွေကိုတင်တန်းပေးရင်စိတ်ဓာတ်ပြောင်းလဲလာွယ်ရှိပါတယ်တဲ့တချိန်ကဂျပန်တပ်ကိုထောက်ခံပြီးမှဆန့်ကျင်နေတဲ့အစီအလံရှိတာမို့လက်ရှိစစ်ဘူတွေဟာမိမိဆန့်ကျင်နေတဲ့ဒီမိုကရေစီကိုထောက်ခံလာနိုင်တယ်လို့စတန်လေးဝိုက်စ်ကဆိုပါတယ်တင်တန်းပေးရင်ဖြစ်နိုင်တယ်ဆိုပြီးအလွယ်တကူပြောနေကြတာဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံမှာလည်းစစ်ဘူတန်းပီတာကြီးအပြည်ပြည်ဆိုင်ရာလူအခွင့်အရေးနားလည်ရေးနဲ့စစ်ဖက်အရေးဖက်ဆက်ဆံမှုကောင်းမွန်ရေးအတွက်စစ်ဘူတွေကိုအမေရိကန်ကတင်တန်းပေးပါတယ်အမေရိကန်စစ်တပ်ကလူတွေမှာပညာသင်ကြားခဲ့တဲ့အင်ဒိုနီးရှားစစ်ဘု3000ကျော်ရှိပါတယ်။ဒါပေမဲ့1985မှာအင်ဒိုနီးရှားစစ်တပ်အရှေ့တီမိုကိုသိမ်းပိုက်တဲ့အခါ9နှစ်အတွင်းအရတား2000ကျော်သေဆုံးသွားရပါတယ်။လူကြီး3ပုံ2ပုံကိုအစိုးရတပ်ကတတ်ဖြတ်လိုက်တဲ့သဘောပါပဲ။တင်တန်းပေးတာနဲ့လက်တွေ့လုပ်ပုံတခြားစီဖြစ်နေတာကိုတက်တည်ပြနေတာဖြစ်ပါတယ်ခင်ဗျာ။